မြန်မာအစိုးရကိုယ်စားလှယ်ဝန်ကြီးဦးအောင်ကြည်နဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ရဲ့အချက်၄ချက်ပါဥပဒေကြေညာချက်နဲ့ပတ်သက်ပြီးလက်နက်ကင်တိုင်းသားအဖွဲ့တွေကလည်းသဘောထားထုတ်ပြန်လိုက်ကြပါတယ် KNU ကရင်အမျိုးသားအစည်းအရုံးရဲ့သဘောထားနဲ့ပတ်သက်လို့ KNU ဒုဥက္ကဋ္ဌစောဒီဗစ်တာကဘောပြောပြတာက
KNU သဘောထားပါလေနာဖဘက်ကဒါအေးယူလောက်တာတစ်ခုရှိမယ်လေတော်စုအနေနဲ့ကလည်းအဲ့ဒီနေရာရေပုံပြရေးဖြစ်နိုင်တဲ့အခြေအနေတွေပေါ့လေအဓိကကအခြေအနေတွေအရင်ဖန်တီးရမယ်ဉာဏ်ရည်ဆိုတာလည်းတရားမျှတမှုရှိတဲ့ဉာဏ်ရည်ပေါ့ဗျာတရားမျှတမှုမရှိတဲ့ဉာဏ်ရည်ဆိုရင်တော့သူ့ဟာလက်ခံမှာမဟုတ်ဘူးအဲကျွန်တော်တို့အဲ့လိုနားလဲတယ်အဲကျွန်တော်တို့လိုချင်တာလည်းဒါပဲလေဉာဏ်ရည်ဆိုတာတည်တံ့ခံရဖို့ဆိုတာကဒါတရားမျှတမှုရှိတဲ့ဉာဏ်ရည်မျိုးဖြစ်ပေါ်ဖို့အဲ့ဒီတိုင်းဆောင်ရမယ်လို့ကျွန်တော်တို့မြင်တယ်။ကျွန်တော်တို့ကတော့ဒေါ်စုရဲ့စေတနာကိုကျွန်တော်တို့နားလည်တယ်။သူဘယ်လိုအခြေအနေမျိုးမှာလှုပ်ရှားနေရလဲဆိုတာလည်းကျွန်တော်တို့ဒါတော့သိပြီးသားပဲပေါ့။အဲနောက်ပြီးတော့ဒေါ်စုအနေနဲ့ကလည်းနားအဖအသုံးတော်ကဖြစ်လဲလုပ်မယ်လို့မထင်ဘူး။တခုတော့ရှိတယ်ပေါ့ဗျာ။တောင်းကြရပါပေါ့။အခုကနားအဖအတင်းမှာကကျွန်တော်တို့ကြားနေရတာပေါ့လေ။တကယ်ဒီမှာလည်းညဉ့်ညဲလို့လာတဲ့အဆူရှိတယ်။ဟောအဲ့ဒီအားစုကပုံပြီးတော့များလာတယ်လို့ကျွန်တော်ယူဆတယ်
။လက်တော်အချိန်မှာမြမအစိုးရတပ်တွေရဲ့ထိုးစစ်ဆင်တာခံရတဲ့ SSC မြောက်ပိုင်းတပ်ရဲ့သဘောထားကိုပြောခွင့်ရပုဂ္ဂိုလ်ဘုံမူဆိုင်လာကလည်းခုလိုရှင်းပြပါတယ်
။ကျွန်တော်တို့ SSC မြောက်ပိုင်းရဲ့သဘောထားကတော့တိုင်းပြည်ဒီငယ်အေးချမှုနဲ့အဲ့ဒီပရိပက္ခကိုထိုက်ထိုက်မဖြေရှင်းကြပဲနဲ့ဆိုဆုံးဆိုင်းနိုင်ကြီးနိုင်မှုလောက်သွားမယ်ဆိုတော့ကျွန်တော်ကြိုဆိုထောက်ခံပါမယ်ခင်ဗျာ။ဟိုကျန်တဲ့တိုင်းပြည်ဖွံ့ဖြိုးဖို့ရောအဲ့ဒီစီးပွားရေးတော့ပါတော့အဲ့ဒီသိုးတက်ဖို့ရောကျွန်တော်ထောက်ခံပါမယ်ကြိုဆိုပါမယ်ခင်ဗျာ။အဲကျွန်တော်ပြောချင်တာကျွန်တော်ဆက်နေကန်တိုင်းရင်းသားတွေနဲ့ထိုးချစ်စင်ပြီးတော့တိုက်ခွဲဖြစ်နေတဲ့အားကိုရပ်ပြီးတော့ဆိုဆုံးဆိုင်းနိုင်ဖို့ကျွန်တော်ညွှန်လင်းတာပါခင်ဗျာ။အခုကျွန်တော်ဒီမှာသူစီစင်ထားတဲ့အဲ့ဒီတပ်တွေလည်းမရောက်သေးဘူးလေပြီးတော့တိုက်ပွဲကလည်းနေ့တိုင်းဖြစ်နေတယ်ဆိုတော့ကျွန်တော်အဲ့ဒီဒေတာခံရတာတွေအခုဆိုရင်တော်တော်တုတ်ခါရောက်နေကြတယ်ခင်ဗျမနေ့ကလည်း9နာရီအထိတိုက်ပွဲဖြစ်သေးတယ်ခင်ဗျ JD အရှိမြောက်ဖက်ပေါ့ခုနမိုင်ခန့်အကွာအဲ့ဒီပန်ဆေးရွာစပန်ချိုနားမှာခင်ဗျတော့အောင်ဆန်းစုကြည်အနေနဲ့သူကလည်းအခွင့်အာဏာပေးထားပြီဆိုတော့ရှေ့ဆက်ပြီးတော့စူးစမ်းတော့မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျ
မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့အပြစ်ခတ်ရစဲရေးကိစ္စညှိနှိုင်းနေစေဖြစ်တဲ့ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ရဲ့သဘောထားနဲ့ပတ်သက်လို့ KIO ပြောခွင့်ရသူဦးလာနန်းပြောတာက
ရောအောင်ဆန်းစုကြည်နဲ့ဦးအောင်ကြည်နဲ့ဦးနှစ်ဖက်တဘောတူပြီးတော့မထုတ်တယ်ဆိုရင်တော့ဒါကတော့အပြုတ်တဘောနဲ့လည်းအပြုတ်စုပါပဲ။ဟိုနိုင်ငံရေးနိုင်ငံအတွက်ဝိုင်းဝန်းဆောင်ရွက်တော့မယ်ဆိုတဲ့နေရာမှာတနင်္ဂနွေလုံးတိုင်းကနေဖြစ်အောင်လို့တိုင်းဒါအရေးလေးပေါ့ဝင်ဖြစ်နေလို့ဖြစ်နေခင်ဗျ။အတော်အောင်ဆန်းသူကြီးရတဲ့ကြီးတော့အိတ်ဖွင့်ဘေးစာကိုပေးတာရှိတယ်အဲ့ဒီအပေါ်မှာကျွန်တော် UNFC ကနေပြီးတော့လဲလောအောင်ဆန်းစုကြည်ရဲ့ဟိုပေါင်ဝင်ဖောင်ရွက်ပေးနေဆိုတဲ့ဟာကိုကျူစုတဲ့ဘောဟိုကျွန်တော်ပြောထားတာရှိတယ်ဆိုဒါကြောင့်မို့အဲ့ဒီအချက်ပေါ်မှာပဲကျွန်တော်ဟိုဒီလမ်းကြောင်းအတိုင်းပဲကျွန်တော်သွားကြပါလား
မြမအစိုးရနဲ့လက်နက်ကင်တိုက်နေစေ SSC တောင်ပိုင်းတပ်ရဲ့သဘောထားနဲ့ပတ်သက်ပြီး SSC တောင်ပိုင်းတပ်ပြောခွင့်ရသူဘုံမူဆိုင်းလောင်ဆိုင်းကလည်
းဒီမိုကရေစီအတိုက်ခံရသူနဲ့အနာရရှိရတဲ့အစိုးရတွေဒီဆုံးဆွေးနွေးပြီးတော့ဒီလိုအပြုတ်တော့ဆောင်တဲ့ပုံစံမျိုးနဲ့ပြုတ်တဲ့ဖြစ်နေတာကိုကျွန်တော်တို့အန္တရာအရာနဲ့ကြိုဆိုပါတယ်ကျွန်တော်တို့ကတော့ဒီဒူလူထုရဲ့ဆန္ဒအတိုင်းဒီမိုကရေစီထွန်းကားရုံနော်စီးပွားရေးတွေတိုးတက်ရုံနဲ့စေတနာတွေကိုဖြည့်ရှင်းနိုင်တဲ့ဤလန်ကောင်းတစ်ခုမဟုတ်ပေမဲ့လည်းချေရှင်းဖို့နိလအစတခုတော့ဖြစ်နေပါလိမ့်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်။ဘာဖြစ်လဲဆိုတော့ဒီမိုကရေစီတခုတည်းဒါမှမဟုတ်စီးပွားရေးနဲ့ပူးတွဲပြီးတော့ဖြည့်ရှင်းရုံနဲ့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးပြဿနာများကိုအတိဖြည့်ရှင်းသွားနိုင်လိမ့်မယ်လို့တော့ကျွန်တော်တို့မယုံကြည်ဘူးလေ။အဲ့ဒါတော့ပထမအဆင့်တွေ့ဆုံဆွေးနွေးမှုအပိုင်းရဲ့လိုအပ်ချက်ချက်ကောင်းဖြစ်ပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်နေခင်ဗျာ။
အခုလိုဒေါအောင်ဆန်းစုကြည်ကအစိုးရနဲ့ပူးပေါင်းလှုပ်ဆောင်သွားမှာကိုကြိုဆိုပေမဲ့လုံနိုင်တဲ့အတိုင်းအတာအထိလက်တွေ့ကျကျဆက်လက်လုပ်ကင်ဖို့ကိုတိုက်တွန်းပြောကြားလိုကြောင်း မွန်မြစ်သစ်ပါတီရဲ့သဘောထားနဲ့ပတ်သက်လို့ပါတီရဲ့အထွေထွေအတွင်မူနိုင်ဟန်သာကအခုလိုပြောပါတယ်ခင်ဗျာ
အခုထုတ်ပြန်တဲ့၄ချက်ပေါ်မှာသူကကိုယ်စလဲအနေနဲ့ရောပေါ့ဗျာတောင်းဆန်းစုကြည်အနေနဲ့ရောဒီအချက်၄ချက်ပေါ်မှာပူပေါင်းလှုပ်ဆောင်မယ်ဆိုတဲ့ဟာပေါ်မှာဒါကောင်းတဲ့ယူရချက်ဖြစ်တယ်ကောင်းတဲ့ဥဒေချက်ဖြစ်တယ်အဲ့ဒီအပေါ်မှာကျွန်တော်တို့သဘောတူတယ်ကျွန်တော်ထောက်ခံတယ်တပတ်ကရနိုင်တော့ပေါ့ဗျာလှုပ်ကြည့်ပါလို့ကျွန်တော်ကဒေါန်ဆန်းစုကြည်ပြီးတော့အဲ့ဒါလို့ပြောချင်တယ်ဗျာဆိုလိုတာကဒေါန်ဆန်းစုကြည်ကိုကျွန်တော်ပန်ကြားလိုတာကလှုပ်ကြည့်ပါလှုပ်ကြည့်ရင်ဘယ်လောက်လှုပ်ပိုင်ခွင့်ရှိမလဲပေါ့ဗျာအဲ့ဒီပုံမှာအဖြေတိလာမှာပါလှုပ်လို့မရတဲ့အနေထားမျိုးမှဆိုတော့ပြန်ဆုတ်ပေါ့ဗျာ
ဒေါန်ဆန်းစုကြည်နဲ့အစိုးရကိုယ်စားလှယ်တို့ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ပေါ်မှာလက်နက်ကင်တိုင်းရင်းသားတွေရဲ့သဘောထားအမြင်ကိုစူးစီးတင်ပြခဲ့တာပါခင်ဗျာ